ကမ္ဘာမှာကိုဗစ်ကရောဂါကူးစက်မှုအများဆုံးဖြစ်တောက်ချန်နေမှာနှစ်ရက်ဆက်တိုက်ဆန်ရင်တင်ခဲ့တဲ့အိန္ဒိယနိုင်ငံမှာအသက်ရှူဖို့ခက်ခဲတဲ့လူနာတွေတိုးလာနေတာကြောင့်အောက်ဆီဂျင်နဲ့တခြားအရေးပေါ်ဆေးရုံသုံးပစ္စည်းအလုံးလောက်ရဖို့ကြိုးပမ်းနေရပါတယ်။24နှစ်အတွင်းကူးစက်သူလူနာသစ်3,320ရှိခဲ့တဲ့အကြောင်းတောက်ချန်နေမှာကျန်းမာရေးဝန်ကြီးဌာနကကြေညာလိုက်တာကြောင့်ကြာသပတေးကကူးစက်သူအရေအတွက်3,145ယောက်ထက်ပိုများခဲ့တာပါ။နိုင်ငံနောက်ပိုင်းက VJ Vlog ဆေးရုံမှာမိလာမှုကြောင့်ကိုဗစ်လူနာ13ယောက်ထက်မနည်းသေဆုံးသွားသလို New Delhi မြို့တော်မှာတော့အနည်းဆုံးဆေးရုံ6ခုမှာအောက်ဆီဂျင်ပြတ်လတ်မှုတွေကြုံနေရပါတယ်။ဆေးရုံ3အောက်ဆီဂျင်ပြတ်လတ်မှုကိုဖြည့်ရှင်းဖို့လုပ်ငန်းသုံးအောက်ဆီဂျင်တွေကိုဆေးရုံတွေအတွက်အသုံးပြုဖို့အစိုးရကအမိန့်ထုတ်ထားရသလိုအမြန်ရထားတွေနဲ့အရေးပေါ်ပို့ဆောင်ပေးနေရတာပါ။ American သမ္မတ Joe Biden အစိုးရရဲ့ကူးစက်ရောဂါဆိုင်ရာကျန်းမာရေးထိပ်တန်းအကြံပေးဒေါက်တာအန်တိုနီဖောက်ချီကတော့ကာယောဂါကူးစက်မှုအန္တရာယ်ကိုထိန်းချုပ်ဖို့ကြိုးပမ်းနေရတဲ့အိန္ဒိယနိုင်ငံကိုကူညီမယ်လို့ပြောလိုက်ပါတယ်
It is a dire situation that we're trying to help in any way we can.
ဒီဘောချင်းတွေအတွက်တက်နေတဲ့နေရာကူညီနိုင်မှုကြိုးစားနေပါတယ်လို့တောက်ချန်နေအင်ပြူရောသတင်းစာရှင်းလင်းပွဲမှာဒေါက်တာဖောက်ချီပြောဆိုထားတာပါ။အိန္ဒိယနိုင်ငံမှာ virus ပိုအမျိုးအစားသစ်ကူးစက်မှုတွေနဲ့ရင်ဆိုင်နေရပြီးဘယ်လိုဆင်းမျိုးနဲ့အကာအကွယ်ပေးနိုင်မလဲဆိုတာကတော့တတလုံးတိတိကျကျမသိရသေးပေမဲ့ကာကွယ်ဆေးတွေအရေးကြီးလို့နေတာတော့သိကြတယ်လို့လည်းပြောပါတယ်။American ပြည်သူ Johns Hopkins တက္ကသိုလ်ကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကိုဗစ်ရောဂါကူးစက်သူ32သန်းနီးပါးရှိတဲ့ American ပြည်ရင်အိန္ဒိယနိုင်ငံဟာကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်16သန်းကျော်ထိရှိနေပါတယ်။